အာဖရိကတိုက်အရှေ့မြောက်ပိုင်းဆူဒန်နိုင်ငံခါတွန်မြို့တော်မှာနှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေအပြန်အလှန်တိုက်ခိုက်နေတဲ့ကြားကနေသက်ဆိုင်ရာနိုင်ငံတွေကသူတို့ရဲ့တန်တမန်တွေနဲ့နိုင်ငံသားတွေကိုအလင်းအမြန်ကယ်ထုတ်ရွှေ့ပြောင်းနေကြရပါတယ်။အဲ့ဒီထဲကကနေဒါ၊အီဂျစ်၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဆွီဒင်နဲ့အမေရိကန်ပြည်ထောင်စုတို့ဟာလေယာဉ်တွေ၊လုံခြုံရေးကားတန်းတွေအသုံးပြုပြီးဆူဒန်နိုင်ငံမှာရောက်ရှိနေကြတဲ့နိုင်ငံသားတွေကိုကယ်ထုတ်ပေးနေကြပါတယ်။နိုင်ငံသားတွေကိုအဲ့ဒီလိုကဲထုတ်ပေးနေကြပြီမဲ့လေဆူဒန်နိုင်ငံသားတွေကတော့လျှက်စစ်မီမရှိအင်တာနက်ပြတ်တောက်နေတဲ့အခြေအနေအောက်မှာကိုယ့်ဘာသာကိုလုံခြုံအောင်ပဲကြိုးစားနေကြရပါတယ်။တချို့ဆူဒန်အရက်သားတွေကတော့အန္တရာယ်ရှိတဲ့ကြားကနေကိုယ်ပိုင်ကားတွေဘတ်စ်ကားတွေနဲ့စစ်ပွဲနဲ့ဝေးရာကိုစွန့်စားပြီးတော့ထွက်ခွာနေကြပါတယ်။တချိန်ထဲမှာပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲစမတာပါဝါကလည်းဆူဒန်နိုင်ငံကစစ်ဘေးအန္တရာယ်ကြောက်နေတဲ့အရက်သားတွေကိုကူညီဖို့အတွက်ကျန်းကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့အဖွဲ့ကိုစေလွတ်လိုက်ကြောင်းတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။ကနဦးအကူအညီတွေကိုတော့ကင်ညာနိုင်ငံကနေတဆင့်စတင်မှာဖြစ်တယ်လို့သူကပြောပါတယ်။ဆူဒန်နိုင်ငံမှာအာဏာသိမ်းထားတဲ့ဗိုလ်ချုပ်အက်ဒယ်ဖက်တဲအယ်ဘာဟန်ကိုတစ္ဆာခံတဲ့စစ်တပ်နဲ့ဗိုလ်ချုပ်မိုဟာမက်ဟမ်ဒန်ဒက်လိုကိုကူးဆောင်တဲ့အင်အားကြီးပြည်သူစစ် IFSF တပ်ဖွဲ့တွေအကြားဒီလအေဘီလာလေကလေးကစတင်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်လူပေါင်း400ကျော်သေဆုံးပြီးထောင်ပေါင်းများစွာဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။